ရှမ်းပြည်နယ်တောင်ပိုင်းပအုပ်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသစီဆိုင်မြို့နယ်အတွင်းဖြစ်ပွားတဲ့စီရေးပဋိပက္ခတွေတလနီးပါးကြာမြင့်လာချိန်မှာတိုက်ပွဲတွေဟာဟိုပုံးမြို့နယ်ဘက်အထိကျပြန့်လာနေပါတယ်။လက်တလောဟိုပုံးမြို့နယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေတာကိုဒေသခံတအူးကဗီအိုအေကိုအခုလိုပြောပြပါတယ်။ဆာဇန်ကူရဲ့အပေါ်ပုံးအဲပါပုံးအဲပါမနေ့ကလေးဖြစ်တယ်ဒီမနေ့လည်းဖြစ เองนั่นบอกค่ะนั่นบอกค่ะที่นี่ต่อแพนนั่นแหละเอ๊ะที่เป็นย่อมาเนาะใต้บ้านเราไม่เจอรู้ไอ้ที่ว่าเสียตาตาเราเนี่ยจีนเนี่ยถูกเลยแต่ช่วยว่าดีรักษาเนี่ยเราเจ้าเราช่วยเราก็ช่วยนี่คือเราใส่จังหวะจ้าละก็เนาะนักเสียงนี่ก็เลยจะเราได้ดีไหมปวดตาแต่จริงเตะแต่ดีนี่แล้วแต่จริงชัดเตะ
ဒီကနေ့တိုက်ပွဲဖြစ်ပွားတာကြောင့်စစ်ကောင်စီနဲ့ PNA ပြည်သူ့စစ်ကဟိုပုံးနဲ့မိုင်းပုံအကြားမှာမော်တော်ယာဉ်အသွားအလာတွေကိုပိတ်ခဲ့ပါတယ်။တောင်ကြီးလွိုင်လင်မော်တော်ယာဉ်လိုင်းကတာဝန်ရှိသူတူကတော့နေကင်းတနားရီလောက်ကစပိတ်ခဲ့ကြောင်းပြောပါတယ
်။ဟုတ်တယ်ဗျာပိတ်ပိတ်တယ်ဗျာဟုတ်။ဒီကနေ့တနားရီလောက်ကစပိတ်တယ်ဗျာ။တိုက်ပွဲဖြစ်တယ်လို့ပြောလို့ပြောရတာဗျာ။ဟိုပုံးနဲ့အေးမိုင်းပုံကြားလို့ပြောတယ်ဗျာ။မိုင်းပုံတကားပိတ်တယ်ဒီကအေးဟိုပုံးကစပိတ်တယ်ဗျာ
။လမ်းပိတ်လိုက်တာကြောင့်တောင်ကြီးကျိုင်းတုံပြည်တော်စုကားလမ်းမှာသွားလာနေတဲ့မော်တော်ယာဉ်အစီး200လောက်ပိတ်မိနေခဲ့ကြောင်းနဲ့ညနေ3နာရီခွဲလောက်မှာတော့မိုင်းပုံမြို့နယ်တဲကိုစဝင်ကွင်းပြုတ်ခဲ့ကြောင်းလမ်းခီးမှာပိတ်မိနေသူတူဦးကပြောပါတယ်
။ဟောကြည့်နေလိုက်မိုက်ပုံမြို့ဝင်တော့တနာရီကတည်းကပိတ်မိနေတာဗျအဲ့ဒါထိုက်ကွဲမှာတော့ထိုက်ကွဲတော့ညနေကြည့်ရဲနောက်ထူတာကိုတောင်ထူလိုက်ဒီတောင်ထူလိုက်တောင်ပေါ်ပဲထူကြတာဒါနဲ့ကနတ်အငယ်တော့မကြားရဘူးတို့ဒီကြားရနေတဲ့နေရာမှာလမ်းကြည့်လိုက်ရင်လမ်းမြည်တယ်အဲ့မှာပုံပြီးကြတဲ့နေရာဆိုရင်အမှမိတွေလောက်သွားတယ်မြို့ထဲကနေလက်နဲ့ကြည့်နေလမ်းထူတာခင်ဗျကြည့်ရတဲ့ပုံကအော်ဟိုကတစ်ဖက်ပဲထူနေရလေကျင်းဆက်ကတော့မနေ့ကဖြစ်တဲ့ကျင်းဆက်တယ်လေဒီလမ်းပေါ်မှာတော့ပြိမိနေတဲ့ဒီဓမ္မတွေအစင်းနေရာကျော်တော့ရှိတယ်ခင်ဗျအခုတော့ကားတွေပြန်ဖြစ်နေပြီပုံမိုက်ကမြို့ထဲပြောင်းဝင်နေတာ
ကားလမ်းကိုတောင်ကြီးဘက်ကလာရင်ဟိုပုံးရေထွက်တဲ့နေရာမှာလဲပိတ်ခဲ့ကြောင်းနဲ့ကျိုင်းတုံဘက်ကလာရင်လွိုင်းလင်မှာလဲပိတ်ခဲ့ကြောင်းပြောပါတယ်ပေါ်မျိုးသားလူမျိုးရေးတပ် PNL ကတော့အင်္ဂါနေ့ကသူတို့စစ်ကြောင်းကိုစစ်ကောင်စီနဲ့အပေါင်းပါတပ်တွေကဟိုပုံးမြို့နယ်အတွင်းမှာတိုက်ခိုက်တာကြောင့်မနေ့7နာရီကနေညနေ9နာရီထိတိုက်ပွဲဖြစ်ပွားခဲ့ကြောင်းနဲ့တိုက်ပွဲပြီးရှင်းလင်းစဉ်မှာစစ်ကောင်စီနဲ့ပြည်သူ့စစ်အလောင်း9လောင်းနဲ့လက်နက်၄လက်သိမ်းဆည်းရမိခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်စစ်ကောင်စီနဲ့ PNL ပြည်သူ့စစ်တပ်ဖွဲ့တွေနဲ့ PNL အကြားမှာပြီးခဲ့တဲ့ဇန်နဝါရီလ21ရက်နေ့ကဟိုပုံးမြို့နယ်စံဖူးရွာမှာတိုက်ပွဲစတင်ဖြစ်ခဲ့တာပါအဲ့ဒီနောက် PNL နဲ့မဟာမိတ်အဖွဲ့တွေကစီဆိုင်မြို့ကိုသိမ်းယူခဲ့တဲ့နောက်တိုက်ပွဲတွေနေ့စဉ်ဆိုးသလိုဖြစ်ပွားနေခဲ့ပြီးအခုဆိုရင်တိုက်ပွဲတွေဟာဟိုပုံးနဲ့မိုင်းပွန်ဘက်တွေအထိဖြစ်ပွားလာနေတာဖြစ်ပါတယ်ဒီကနေ့မှလည်းစီဆိုင်မြို့နဲ့လွယ်ပုတ်ရွာဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေသေးဖြစ်ပါတယ်လက်ရှိရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးဒီလ19ရက်နေ့ကစီဆိုင်မြို့ကိုပြစ်စည်းပြန်တဲယူတဲ့ရင်တန်းကိုစစ်ကောင်စီကလက်နက်ကြီးဒရုန်းနဲ့ပစ်ခတ်တာကြောင့်အရသာ9ယောက်သေဆုံးခဲ့ကြောင်းဖော်ပြတဲ့ခေတ်သစ်မီဒီယာရဲ့သတင်းကိုတော့သတင်းမှဖြစ်ကြောင်းဒီကနေ့ထုတ်နိုင်ငံပိုင်သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျ